ပရိုတိန်နိုင်ငံမှာကိုဗစ်ကာကွယ်ဆေးတဲ့အလုံးအရင်းနဲ့ထိုးမပင်းနိုင်ခင်ပိုကူးဆက်မှုထိန်းချုပ်နိုင်ရတဲ့အတွက်တနင်္ဂနွေအိမ်ထဲကနေအိမ်ပြင်မထွက်ကြဘို့တတရအကျိန်ကပ်ဘေးကန့်သတ်ချက်တွေကိုအင်္ဂါနေ့မှာစတင်လိုက်ပါတယ်မနေ့တနင်္လာနေ့နောက်ပိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကရုတ်တံငါးတဆင့်တိုင်းပြည်ကိုကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးတော့ကပ်ဘေးစည်းကမ်းတွေကိုလိုက်နာဖို့ပန်ကြားခဲ့ပါတယ
် If the rollout of the vaccine program continues to be successful if deaths start to fall
ကာကွယ်ဆေးတို့အစီအစဉ်တွေဆက်ပြီးတော့အောင်မြင်မှုရနိုင်မယ်ကာကွယ်ဆေးအနေနဲ့ကြောင့်သူတေဆုံးမှုကျဆင်းလာမယ်လူတိုင်းကလည်းစီကံလိုက်နာမှုရှိကြမယ်ဆိုရင်ကန့်သတ်ချက်တွေတစ်ဖြည်းဖြည်းဖြည့်လျှော့ပေးနိုင်မယ်လို့မျှော်လင့်ရပါတယ်ဖေဖော်ဝါရီလလောက်မှာစတင်ကြောင်းတွေပြန်ဖွင့်ပြီးတော့ကန့်သတ်မှုအဆင့်တွေလျှော့ချသွားနိုင်မှာပါလို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောဆိုခဲ့တာပါဒီအမေရဗြိတိန်ပြည်သူတွေအိမ်မြထွက်ခွင့်ကန့်သတ်ထားတာပါ။ကျောင်းတွေပိတ်ပြီးတော့လုပ်ငန်းတွေကိုလည်းတတ်နိုင်တည်းများအိမ်ထဲမှာပဲလုပ်ကြဖို့အမိန့်ထုတ်ထားပါတယ်။ဒီကန့်သတ်သားမြစ်ချက်တွေတစ်ဖြည်းဖြည်းဖြည့်လျှော့ပေးနိုင်ခြင်းရှိတဲ့အချိန်ထိစီးပွားရေးလုပ်ငန်းတွေဆက်ပြီးတော့လက်ပတ်နိုင်အောင်ဒေါ်လာ6.1 ဘီလီယံသုံးစွဲမဲ့အစိုးရရဲ့အရေးပေါ်အကူအညီအစီအစဉ်တွေတရက်ကိုလည်းဗြိတိန်ဘာနာရေးဝန်ကြီးရီစီဆုနက်ကကြေညာခဲ့ပါတယ်။ကန့်သတ်ချက်တွေကိုအစောဆုံးဖေဖော်ဝါရီလလယ်လောက်တမမဟုတ်အဲ့ဒီနောက်ပိုင်းကျမှဖြေလျှော့ပေးနိုင်မဲ့ပုံလဲရှိပါတယ်။ကာယောဂါစဖြစ်ကြတဲ့ကဆိုရင်ပရိတိမကိုဗစ်ကြောင့်သိဆုံးသူက9000ခွဲကျော်ထိရှိပါတယ်။